မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကကျင်စန်းကျော်နယ်ဆက်ကုန်သွယ်ရေးစခန်းမှာကုန်ကားတွေမိလောင်ဆုံးရှုံးခဲ့ရတဲ့ကားပိုင်ရှင်တဦးပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်သလိုမဟုတ်ပဲလွဲမှားထိန်ချန်ထားတဲ့အကြောင်းပြောချင်လို့ပါဆိုပြီးတော့ပေးပို့လာတာပါ။နိုဝင်ဘာလ23ရက်နေ့မနက်မှာကားဝင်တွေကကားနှစ်စီးမိဆလောင်ချိန်မှာအနီးအနားကလူတွေကမိသက်ဖို့ကားတွေနေရာရွှေ့ဖို့သွားကြပါတယ်။ဒါကိုကားဝင်းအဝင်ဝါမှာရှိတဲ့စစ်သားတွေကတနက်နဲ့ချိန်ထားပြီးတော့လုံးဝပေးမဝင်ပါဘူးတဲ့။မိအရှိန်အရန်ပြင်းလာတော့မှတကားဖွင့်ပြီးတော့အရန်ကိုနောက်ကျနေပါပြီ။ကားအစီတိုင်းကကုန်ပစ္စည်းအပြည့်နဲ့ပါ။တစည်းနဲ့တစည်းကကက်နေတော့မိကူးတာလည်းအရန်မြန်ပါတယ်။ပြီးတော့ဒီကားကြီးတွေကလမ်းချောင်းပိတ်နေလို့အဲ့ဒီနေရာမှာရပ်ထားရတာမဟုတ်ပါဘူး။သွင်းကုန်လိုင်စင်မကြလို့ခုနှစ်လပိုင်းကလေးကရပ်ထားရတာပါ။ဒီကြားထဲမှာကားဝင်းတဲကိုလက်နက်ကြီးတွေကြတာလဲရှိလို့ကားတွေကိုလုံခြုံတဲ့နေရာရွှေခွင်ရဖို့အတွက်သက်ဆိုင်ရာကိုခဏခဏတင်ပြပေမဲ့အကြောင်းမထူးခဲ့ပါဘူး။အခုမီးလောင်တာအရန်ဆိုးနေတော့မှရွှေခွင်ပေးတာပါ။ဒါပေမဲ့ခုနှစ်လပိုင်းကလေးကရက်ထားတဲ့ကားကြီးတွေဆိုတော့68ရာခိုင်နှုန်းလောက်ကဆက်ကိုချက်ချင်းနှိုးလို့မရပါဘူး။ဆက်နှိုးဖို့ကအဆင်ဆင်ပြန်လို့ရမှာဆိုတော့ကိုကားတွေမီးလောင်တာကိုဒီအတိုင်းထိုင်ကြည့်နေခဲ့ရတာပါ။ဆက်နှိုးလို့ရသွားတဲ့ကားတွေလည်းရွှေ့လို့မရပါဘူး။မိသက်ကားတွေက12နာရီခွဲကျော်တော့မှရောက်လာပါတယ်။အဲ့ဒီမှာစစ်သားနဲ့ပြည်သူစစ်အင်အားစုစုပေါင်းအယောက်100လောက်ရှိတာကိုတယောက်မှလာမကူဘဲနဲ့ဒီအတိုင်းရက်ကြည့်နေကြတာပါ။ကျွန်တော်ရဲ့ကုန်ကား3စီးလဲမိသေးကိုပါသွားပါတယ်။ကျွန်တော်ကကာယကံရှင်ဖြစ်တဲ့အတွက်ဒီအကြောင်းကိုအမှန်အတိုင်းသိတာပါ။ကားအစီးရေ250ကျော်မှအစီး120လောက်မိလောင်သွားပါတယ်။စစ်ကောင်စီဘက်ကပြောသလိုလမ်းပြက်လို့လမ်းပိတ်လို့ကားတွေကအဲ့ဒီမှာရှိနေတာမဟုတ်ပါဘူး။သူတို့သာအတွင်းကုန်လိုင်စင်ချပေးရင်ကားတွေလည်းအဲ့ဒီလောက်များမှာမဟုတ်ပါဘူး။သူတို့ပြောသွားတာတွေကတာဝန်မဲ့လွန်လို့မခံနိုင်တာကြောင့်အကျိုးအကြောင်းတင်ပြရတာပါ။ဒီကိစ္စတွေကြောင့်ကျွန်တော်အပါအဝင်လူပေါင်းများစွာလဲဘဝပြတ်တလောက်ကိုဖြစ်ကုန်ပါပြီဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကပေးစာကိုတင်ပြကြမှာရယ်။ RFA ရေကိုကန့်တက်မတော် MNDAA ကတက်သားတချို့လုံနေတာတွေကိုပြောချင်လို့ပါဆိုပြီးတော့ပေးပို့လာတာပါ။လောက်ကိုင်းနဲ့ကွန်းလုံကနေနေရက်ပြလာသူတွေရဲ့ဖုန်းတွေကိုသိမ်းတာကိုတော့လက်ခံပါရယ်။ပါလာတဲ့ငွေသားတွေ၊ရွှေတဲ့လက်ဝတ်လက်စားတွေသိမ်းတာကတော့ကျွလွန်မှုတစ်ခုဖြစ်သွားပါပြီခင်ဗျာ။အခုအချိန်ကပြည်သူတွေဒုက္ခရောက်နေတဲ့အချိန်ပါ။ဒီလိုအချိန်မှာပြည်သူတွေကသူတို့ကိုပဲအားကိုးနေရတာပါ။သူတို့ကဒီလိုမျိုးကျွလွန်နေရင်ပြည်သူတွေကဘသူ့ကိုအားကိုးရမှာလဲခင်ဗျာ။ဒါကြောင့် MNDAA အဖွဲ့ကသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တပ်သားတွေပြည်သူပိုင်ပစ္စည်းတွေကိုမသိမ်းအောင်ဟန်တားပေးဖို့နဲ့ပြည်သူတွေရဲ့ပစ္စည်းတွေကိုပြန်ပေးပြီးတော့တာဝန်ယူပေးဖို့တောင်းဆိုကြပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေတဲ့ဖုန်းနံပါတ် 232-235-4218 ကိုဆက်လုပ်နိုင်ပါတယ
်။အခုတစ်ခါတင်ပြချင်တာကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကပေးပို့လာတဲ့စာပါ။ကျွန်တော်တို့ရခိုင်ပြည်နယ်ကိုကုန်းလန်းရေလန်းအကုန်ပိတ်ထားတော့မြို့နယ်တွေဆိုရင်မြို့ပြင်ကိုထွက်လို့မရ၊ရွာဆိုရင်လည်းရွာပြင်ကိုထွက်လို့မရနဲ့လူတွေလည်းအရန်ကိုတောကရောက်နေရပါပြီ RFA ရေ။အဓိကကနေ့စဉ်မရှိမဖြစ်လိုအပ်တဲ့စားသောက်ကုန်တွေအကုန်ပြတ်နေပါပြီ။ကျွန်တော်ဆိုရင်ဒီရက်ပိုင်းတဆိုင်ဝင်တဆိုင်ထွက်ဆန်လိုက်ရှာဝယ်တာလုံးဝကိုဝယ်လို့မရပါဘူး။ချွေတလုံးလုံးနဲ့အပြေးအလွှာဆန်ရှာဝယ်ကြတာဝယ်လို့မရပါဘူး။ဒီလောက်ဖြစ်မယ်လို့မထင်ထားလို့ဆန်မဝယ်ထားလိုက်မိဘူးဆိုပြီးတော့ပြောနေတဲ့သူတွေလည်းတွေ့ခဲ့ရပါတယ်။လူသားချင်းစာနာစိတ်ရှိရင်စားသောက်ကုန်ကားတွေဒီဓာတ်ဆီကားတွေသွားလို့ရအောင်ဖွင့်ပေးတင်တယ်လို့ထင်ပါတယ်။အခုကပြည်သူတွေကိုမညာမတာရက်ဆက်နေတာဖြစ်နေပါပြီ။အုပ်ချုပ်သူတွေဘာပဲလုပ်လို့ပြည်သူတွေရဲ့နေစဉ်ဘဝကိုထက်ထွက်ပြီးတော့ကိုချင်းစာပေးပါလို့ပြောပါရစေ။စည်ရဲသားလူရန်းစားတွေဆိုရင်ထမင်းငတ်တဲ့အခြေအနေကိုရောက်နေပြီမို့ဝိုင်းဝန်းကူညီဖြည့်ရှင်ပေးပါလို့တိုက်တွန်းတောင်းဆိုချင်ပါတယ်ဆိုပြီးတော့ပေးဖို့ပြောပြလာတာပါရှင်။အခုဆက်ပြီးတော့တောင်ငူဘက်ကအခြေအနေအကြောင်းကိုဒေသခံတအူးပေးပို့လာတဲ့စာကိုတင်ပြကြပါမယ်။ RFA ရေကျွန်တော်တို့တောင်ငူကအကြောင်းလေးကိုလည်းအများပြည်သူသိအောင်တင်ပြပေးပါခင်ဗျာဆိုပြီးတော့ပေးပို့လာတာပါ။အခုဆိုရင်တောင်ငူမှာစံစည်းတွေကကြီးနေတဲ့ကြားမှာပဲဒီလေးမိုင်ဖျားချေရင်ဂိတ်ကစံနဲ့စားသုံးစီလောင်စာစီတွေကိုတဲခွင့်မပေးတော့ပါဘူးတဲ့။တချို့တဲလို့ရတဲ့လူတွေကြတော့ဂိတ်မှာစံတအိတ်ကိုငွေကျပ်2000ကနေ3000အထိပေးရပါတယ်တဲ့။အခုဆိုရင်နယ်မြို့တွေမှာဓာတ်စီတောင်ဝယ်လို့မရတော့ပါဘူးဗျာဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာတွေမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ် နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။